ကျူဘာသမရဟောင်ဖီဒယ်ကက်စတိုကွယ်လွန်သွားတဲ့အပေါ်မှာဝမ်းနည်းမိတယ်လို့မြန်မာပြည်ကွန်မြူနတီပါတီကပြောကြားလိုက်ပါတယ်ကမ္ဘာနောက်ချက်မှာ community ward ကိုပထမဆုံးအသက်သွင်းခဲ့တဲ့ gesture ဟာကမ္ဘာပေါ်မှာလက်ဝဲ ward တွေအကြားကကြားမှာအတော်ဩဇာအာဏာလွှမ်းသူတူဖြစ်ပါတယ်သူကွယ်လွန်သွားတဲ့နယ်ပတ်သက်ပြီးတော့တုံ့ပြန်တန်တွေကိုကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ရှင
်ကမ္ဘာပေါ်ကတရမ်းကြဆုံးခေါင်းဆောင်တွေကတယောက်ဖြစ်တဲ့ကျူဘာတော်လှန်ရေးခေါင်းဆောင်လည်းဖြစ်ကျူဘာသမ္မတဟောင်းလည်းဖြစ်တဲ့ Fidel Castro ကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်ကမ္ဘာအင်အားကြီးဒီမိုကရေစီနိုင်ငံဖြစ်တဲ့အမေရိကန်နိုင်ငံနဲ့မိုင်60လောက်သာကွာဝေးတဲ့ကျူဘာနိုင်ငံမှာကွန်မြူနတီဝါဒကိုထူထောင်သွားခဲ့သူဦးဖြစ်တဲ့ကက်စထရိုကွယ်လွန်သွားတဲ့အပေါ်မှာမြန်မာပြည်ကွန်မြူနတီပါတီအနေနဲ့လည်းဝမ်းနည်းမိတယ်လို့ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ရဲဘော်ဖိုးတန်ကျောင်းကပြောပါတယ
်ဝင်းနေစရာကောင်းတဲ့တဲ့တစ်ခုပါဖီဒယ်ကက်စထရိုဟာကမ္ဘာပြည်သူတွေအတွက်ရောကမ္ဘာကွန်မြူနတီတွေရောအများကြီးအကျိုးပြုခဲ့တဲ့ပုဂ္ဂိုလ်ကြီးတစ်ယောက်ပါကမ္ဘာပေါ်မှာဒုတိယကမ္ဘာစစ်ပြီးကြတဲ့ကဒီဝိုင်းကစေငါအများကြီးကြီးထွားလာပြီးအင်မတန်ဗိုလ်ကျတဲ့အမေရိကန်နေချက်သမားကိုသူနာကပ်ပြီးတော့သူနှာခေါင်းအောက်မှာနေပြန်ပြီးတော့ဆန့်ညင်တုံ့ပြန်ပြီးတော့ဖူးတွေ့ဒူးတွေ့ဆုံးမနိုင်ခဲ့တဲ့ပုံကူတယောက်အနေနဲ့ဒီကဘာလုံးကသူ့ကိုအမှတ်ရကြပါတယ
်ကက်စထရိုဟာကျူဘာတော်လှန်ရေးကိုဥဆောင်ပြီးအာနာရှင်သမရဟောင်းဘတီးစတာကိုဖျောက်ချပြီးတော့အနောက်ကဘာချမ်းမှာပထမဆုံးကွန်မြူနတီနိုင်ငံကိုတီထောင်နိုင်ခဲ့တဲ့အပြင်ဒေသရင်းကလက်တင်အမေရိကနဲ့အလယ်အမေရိကနိုင်ငံတွေမှာလည်းလက်ဝဲဝါဒထွန်းကားအောင်လှုပ်ဆောင်နိုင်ခဲ့တဲ့လက်ဝဲကောင်းဆောင်တဦးဖြစ်ပါတယ်တရုတ်နိုင်ငံကူမဲမြို့မှာနေထိုင်တဲ့တရုတ်မြန်မာအရေးကျွမ်းကျင်သူဒေါက်တာလှကျော်စောကတော့ကက်စထရိုနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်ကီဒိုကက်စထရိုကဒီကျူဘာတော်လှန်ရေးခေါင်းဆောင်မျိုးဖြစ်တာပေါ့နော်1969နှစ်များကာလကတော့အဲကျမတို့တွေအားလုံးဝိုင်းပြီးတော့ကြည့်ညိုကြရတဲ့လေးစားကြရတဲ့ကောင်းတော်မျိုးတူရဖြစ်ပါတယ်။အဲကာလာများကတော့ဒီကျူဝါတော်လှန်ရေးတို့ ANM တော်လှန်ရေးတို့ကအင်တာနက်မှာကြီးခဲ့တာဟုတ်။အဲ့ဒီမှာကက်ထရိုကတော့ဒီအမေရိကန်နိုင်ငံလိုနိုင်ငံကြီးတစ်ကမ္ဘာလုံးရဲ့နံပါတ်1စူပါပါဝါကြီးနားမှာနေပြီးတော့ဒီကျွန်းကလေးမှာနိုင်အောင်တိုက်နိုင်ရဲ့အတွက်အဲကျမတို့တက်ကတော့တကယ်ဇယဲကောင်းကြီးပါပဲ
။ကျူဝါနိုင်ငံမှာကက်ထရိုလှုပ်ဆောင်ခဲ့တာနဲ့ပတ်သက်ပြီးဒေါက်တာလကျော်စောပြောတာကတော့
အဲ့ဒီရောင်းကြီးကသူကတိုင်းပြည်ကိုလည်းတိဆောက်သွားပါတယ်နော်ဆိုရှယ်လစ်တိဆောက်ရေးတွေတော်တော်ကောင်းကောင်းလုပ်ပါတယ်ကျမကြားမှုတဲ့အထက်မှာတော့ဒီကျူဘာရဲ့တိဆောက်ရေးတွေမှာဆိုရင်ဒီအခမဲ့ပညာရေးစနစ်အခမဲ့ကျမ်းမာရေးစနစ်ကအမေရိကတဲ့တောင်ပါတယ်လို့ကြားရပါတယ်အဲ့တော့ကျူဘာကအဲ့အခမဲ့ဒီဆေးဝါးကုသမှုပါပိတ်ပြီးကောင်းတယ်လို့ကြားတယ်ဆေးသင်္ဘန်းတွေပါလေပိတ်ကောင်းတယ်လို့ကြားတယ်သူကအဲ့သူ့နိုင်ငံမှာသူ socialist စနစ်တည်ဆောက်ရမှာတော်တော်အောင်မြင်တယ်လို့ပြောလို့ရပါတယ်เนาะအခုနောက်ပိုင်းကျမှသာသူတို့ဒီ globalization ဖြစ်လာတဲ့အခါမှာအဲ့ဒီအချိန်ခါနဲ့ကိုက်ညောင်သူပြည်ပြောင်းလဲမှုတွေပိတ်မလုပ်နိုင်တဲ့အတွက်သစုံတရားစီးပွားကြတာပါသို့တော်လည်းသူဟာသူ့နိုင်ငံလေးမှာ socialist စနစ်ကောင်းမွန်အောင်လုပ်နိုင်တဲ့အတွက် Latin America တစ်ခုလုံးမှာလေဝဲဝါတာဟာတော်တော်ထွားမှုသွားပါတယ်
ဒါပြင်ကက်စထရိုရဲ့ကျူဘာတော်လှန်ရေးလှုပ်ရှားမှုတွေကဒေသတွင်းနိုင်ငံဒေသမကကမ္ဘာတဝန်းကိုပါဩဇာလွှမ်းမိုးမှုတွေရှိခဲ့ပါတယ်။တပါတီအာဏာရှင်စနစ်ကိုတွန်းလှန်ခဲ့တဲ့မြန်မာနိုင်ငံမှာဆိုရင်လဲကက်စထရိုဟာလေးစားအားကျစရာတော်လှန်ရေးခေါင်းဆောင်တစ်ဦးဖြစ်ခဲ့တယ်လို့88ငြိမ်းချမ်းရေးနဲ့ပွင့်လင်းလူ့အဖွဲ့အစည်းကဥက္ကူကိုကြီးကအခုလိုပြောပါတယ်။
ကျွန်တော်တို့ကက်စထရိုတို့ခြေကြွေပါရွားတို့ဆိုတော့ကျွန်တော်တို့လူငယ်ဘဝတုန်းကအင်္ဂလန်ကိုလေးစားတမိုးထားခဲ့ရတဲ့တကယ်တော်လှန်ရေးခေါင်းဆောင်တွေပေါ့နော်။ကျွန်တော်တို့နိုင်ငံအကြောင်းလေးလုပ်မယ်ဆိုတော့လေဒီလိုကာလမှာဒါကျွန်တော်တို့အဲ့ဒီချိန်လုံးကလည်းဖတ်ပြစာအုပ်ကဒီစာအုပ်တွေပဲရှိတဲ့အခါကျတော့ဒီကက်စထရိုတို့ချေဂွေဗာရာတို့လေးလေးဟူတို့အစရှိခြင်းဒီပုံကူတွေအထောက်အပံ့တွေနဲ့ရှိခဲ့ရတဲ့အခါကျတော့သူတို့ရဲ့ဒီသူရဲကောင်းပြီးသားမှုဆွံ့လွနေတာခံမှုပေါ့နော်အဲ့ဒါဒီတခါဒီတည့်ရဖွင့်မှာဆိုရှင်တဲ့ကက်စထရိုရဲ့ကဘာကျော်ရှောက်ထုံးများဆိုရင်ကျွန်တော်တို့အမြဲတမ်းအားကျခဲ့တာသို့တော့အာနာဆိုတာကဒီတော်လန်ကြီးကာလမှာသူရဲကောင်းတွေတကယ်ကိုပါဖြစ်ဖြစ်နေတယ်စိတ်ကြလာတဲ့အခါကျတော့ဒီကသူနိုင်ငံသူနိုင်ငံသားတွေရဲ့လိုအပ်ချက်တွေနောက်ပြီးတော့ဒီကဘာရဲ့ကြောင်းလဲမှုတွေနဲ့လိုက်လျောညီထွေဖြစ်အောင်ကြောင်းလဲမှုလိုအပ်လာတဲ့အချိန်မှာခုနကပြောတဲ့နှစ်စီလာများဟာလာကိုချုပ်ကန်ထားတဲ့အခါမှာဟိုကဘာနဲ့နိုင်ငံတကာနဲ့အဆက်ပြတ်လို့မျိုးဖြစ်လာတာပေါ့နော်ဆိုတော့ဒီဟာတွေကကျွန်တော်တို့ကိုစဉ်ကန်းစာယူခြင်းနဲ့
ကျူဘာကောင်းဆောင်ဟောင်းဖီဒယ်ကက်စထရိုဟာမနေ့တောက်ကြနေ့ကအသက်60အရွယ်မှာကျူဘာနိုင်ငံမှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
VN9 တင်ဆက်သွားခဲ့တာပါ